မြန်မာနိုင်ငံမှာကုန်စည်နှုန်းမတူညီဖြစ်အောင်စံစည်းတွေအဆမတန်အကျိုးမြတ်တွေရယူရောင်းချခဲ့တယ်ဆိုပြီးဖန်ဆီးခံထားရတဲ့ဂျပန်နိုင်ငံသားဟီရိုရှိကာမတ်တိခမဟီရိုရှိကာဆာမတ်စုကိုအစောဆုံးပြန်လွှတ်ပေးဖို့ဂျပန်အစိုးရပြောခွင့်ရယူရှိမတ်ဆာဟာယာရှိကစစ်ကောင်စီကိုတိုက်တွန်းလိုက်ပါတယ် AUN Orange အယောင်ဆိုင်ဒါရိုက်တာအသက်53နှစ်အရွယ်ဟီရိုရှိကာဆာမတ်စုလွတ်မြောက်ရေးအတွက်ဂျပန်အစိုးရကဥပဒေအရလိုအပ်တဲ့အကူအညီပံ့ပိုးမှုတွေပေးသွားမယ်လို့ပုံမှန်ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်စစ်ကောင်စီတတ်မှတ်ထားတဲ့စံစည်းတဲ့50ရာခိုင်နှုန်းကနေ80ရာခိုင်နှုန်းအထိဈေးတတ်မှတ်ရောင်းချမှုနဲ့ဟီရိုရှိကာဆာမတ်စုအပါအဝင်ကုမ္ပဏီအမှုဆောင်အရာရှိချုပ်နဲ့အုပ်ချုပ်မှုဒါရိုက်တာ၄ဦးကိုဖမ်းဆီးစစ်ဆင်းနေတဲ့အကြောင်းစစ်ကောင်စီကမနေ့ကကြေညာပါတယ်ဒါ့အပြင်တတ်မှတ်ဈေးနှုန်းနဲ့အမျက်တင်ရောင်းချတယ်ဆိုတဲ့ဆန်လုံငန်းရှင်24ဦးကိုတန်ကြီးနဲ့အခွန်စီးမြင်တင်းကျပ်ပြီးဆန်လုံငန်းရှင်9ဦးကိုလည်းတရားစွဲဆိုအရေးယူမယ်လို့စစ်ကောင်စီကထုတ်ပြန်ထားပါတယ်ဆန်စီနဲ့တခြားအခြေခံစားကုန်တွေကုန်စည်နှုန်းအဆမတန်တက်လာတဲ့နောက်ဆန်စပါးအတင်းကျပ်တာဝန်ရှိသူတွေနဲ့ဆန်လုံငန်းရှင်တွေကုမ္ပဏီအကြီးအကဲတွေစုစုပေါင်း17ယောက်ကိုစစ်ကောင်စီကခေါ်ယူစစ်ဆေးနေပါတယ်ရန်ကုန်အယောင်စင်တာအတော်များများမှာတော့ဆန်အိတ်တွေဝယ်လို့မရတော့ပဲအများပြည်သူအနေနဲ့ဆန်စပါးအတင်းကျပ်ကရောင်းချတဲ့ဆန်တွေမှာပဲအိမ်တောင်စုခွဲထားနေတဲ့ဝယ်ယူနေကြရပါတယ်ဆန်စပါးအတင်းကျပ်ကတော့သူတို့ short ဈေးနဲ့ရောင်းချနေတဲ့ဈေးနှုန်းဟာတနင်္ဂနွေလုံးမှာတပြင်းကြီးရောင်းချရမယ့်ဈေးဖြစ်တယ်လို့ပြောဆိုနေပါတယ်ခင်ဗျာ